မြန်မာနိုင်ငံမှာလာမယ့်လူဝင်ပါလာတဲ့ကျင်းပမဲ့ရွေးကောက်ပွဲတွေမှာမဲဆန္ဒနယ်မြေတချို့အပြောင်းလဲလုပ်ထားတဲ့အတွက်အခြေအတင်ပြောစရာဖြစ်လာနေတဲ့အကြောင်းသင်ပြပေးချင်ပါတယ်ကျွန်မမေခါပါလူဝင်ပါလာမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်မဲဆန္ဒနယ်မြေတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြီးညာခဲ့ရမှာအပြောင်းလဲတွေရှိခဲ့တဲ့အတွက်ဝေဖန်တန့်တွေထွက်ပေါ်လာခဲ့တာပါအထူးသဖြင့်တိုင်းရင်းသားဒေသတွေမှာမဲဆန္ဒနယ်မြေအချို့အပြောင်းလဲရှိခဲ့တဲ့အတွက်သက်ဆိုင်ရာနယ်မြေတွေအတွက်ကိုစားပြုမှုကိုထိခိုက်မှာဆိုရင်နေကြတာပါရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရကယားရခိုင်ရှမ်းပြည်နယ်တွင်နဲ့အေယာဝတီတိုင်းတွင်ကအမျိုးသားလွတ်တော်နယ်မြေတချို့မှာအပြောင်းလဲတွေလုပ်ခဲ့သလိုအရင်ကရွေးကောက်ပွဲကျင်းပနိုင်တာမရှိခဲ့တဲ့ရှမ်းပြည်နယ်ဝါကူပိုင်းအုတ်ချုပ်ခွင်ရနယ်မြေတွေဖြစ်တဲ့ပန်စန်းနာဖန်းပန်ဝိုင်းဝိုင်းမုံစတဲ့နေရာတွေမှာပါရွေးကောက်ပွဲလုပ်မယ်လို့ကြေညာထားခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီလိုအပြောင်းလဲတွေကိုလှုပ်ဆောင်ရမှာဆက်ဆိုင်ရာဒေသတွေကနိုင်ငံရေးအင်အားစုတွေနဲ့တိုင်းပင်ဆွေးနွေးမှုမရှိဘူးဆိုပြီးကရင်အမျိုးသားပါတီဥက္ကဋ္ဌခွန်မီထူးတို့လိုတိုင်းရင်းသားနိုင်ငံရေးသမားတွေကထောက်ပြနေကြတာပါ
တချို့တော့မဆန်းတဲ့တွေကိုဟိုဖက်ဟိုကြောင်းထက်လိုက်ပေါ့နော်ဒီထက်မဆန်းတဲ့ကြောင်းထက်လိုက်လဲလို့ရတယ်ဒါဘာတောင်းလို့လဲဆိုတော့ကျွန်တော်တို့ရှင်းနေမသိဘူးသူ့ကိုယ်စားလည်းလောင်းလိုက်တာအရင်တန်းဖြစ်နေတယ်လို့နည်းနည်းထားတဲ့အတွက်ပေါ့နော်ဝင်ကျင်ခုတည်းကတော့ဖြစ်ခဲ့သွားတဲ့အခြေအနေကမျိုးတွေတွေ့ရတော့ဘာလဲဒီလောင်းရီဝင်ကျင်နဲ့နေရာတွေကြောင်းလည်းဖြစ်သွားတော့အမှမက်ဆန်နယ်ဝဲကတော့ကြောင်းမဝင်ကျင်ရမလို့ဒါမှမဟုတ်လည်းသူတို့နေတဲ့နေရာကိုတောင်းရင်လည်းမြန်မာပဲသူဆက်မဝင်ကျင်ရမလို့ဆိုတဲ့ဖြစ်ခဲ့ရတော့ကျွန်တော်တွေ့ရတယ်ဆိုတော့ဒီခေတ်ဆက်နယ်ပတ်သက်မှာကော်မရှင်ကျွန်တော်တို့မြန်မာနယ်ရှိဖြစ်ကြတော့လာဝကရဲ့ဂျင်းရတယ်ပေါ့နော်သူတို့စိတ်ပြီးမှအတိုင်ပြီးမှလုပ်သွားတယ်ပေါ့ဆိုတော့ဒါကဒါကျွန်တော်တို့နေတဲ့ဓမ္မတရားလို့ယူဆတယ်ပေါ့နော်နိုင်ငံရေးပတ်သက်လို့တိုင်တင်နေတယ်
နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးအချင်းများနေတဲ့ဖြစ်တဲ့ရခိုင်ပြည်နယ်မောင်တော်မှာလေဒီနေ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေတစ်ခုကိုရှော့ချထားကြပါတယ်။မွတ်စလင်အများစုရှိရာဒေသမှာအခုလိုအပြောင်းလဲလုပ်ခဲ့တာဟာအခြေခံအခွင့်အရေးတွေကိုငြင်းပယ်နေတာလားဆိုတာကလည်းမေးစရာဖြစ်နေတယ်လို့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအတွင်းမှဦးကျော်စိုးအောင်ကမေးခွန်းထုတ်သွားပါတယ်
။တောင်းတဆယ်မှာအမျိုးသားလူ့တော်မောင်တော်မှာနနေရဒီလူ့တော်တနေရကျင်းနေလူ့တော်နနေရအဲ့လိုမျိုးနဲ့မင်းကသတ်မှတ်ပြီးတော့ကျွန်တော်တို့ကလူတွေကလည်း9ယောက်တောင်ရွေးချယ်ကံတိုင်ရရတယ်2015လေးဒီတိုင်းပဲ2015ဒီကအမျိုးသားလူတော်နမင်းမောင်းတော့မှရှိတယ်ဆိုတာကအဲ့နမင်းသလုံးကိုမင်းကျဲတဲ့လူတွေကတင်းပြနိုင်ငံသားဖြစ်တဲ့အမျိုးသားလူတော်နမင်းသတ်မှတ်တယ်လို့ကျွန်တော်တို့ရေပြာအစ်မဟုတ်ဥပဒေရအောင်နိုင်ငံသားဥပဒေစွန့်ရအောင်ကျွန်တော်တို့ယူဆလို့ရတယ်သတ်မှတ်လို့ရတယ်မယ်လူနေစုတွေရဲ့အခွင့်အရေးဆွံ့ဆွနေတာကတော့ကျွန်တော်တို့လက်တွေ့တွေ့ရတယ်သိရတယ်အဲ့ဒီတော့အဲ့လိုမျိုးတွေ့ရသိရတော့နိုင်ငံတော်အတွက်ရည်ရှိအတွက်မကောင်းဘူးပေါ့နော
်ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေပြီပဲမြို့နယ်အားလုံးမှာတော့ရွေးကောက်ပွဲတွေကျင်းပသွားမယ်လို့ကော်မရှင်ကကြေညာထားပါတယ်ဒါပေမဲ့လည်းလုံခြုံရေးအရာစိန်ခေါ်မှုတွေကြောင့်မှလွတ်လွတ်လပ်လပ်တရားမျှမျှတတကျင်းပနိုင်ပါမလားဆိုတာကိုလေရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်းလှတို့ဒေသခံနိုင်ငံရေးအတိုင်းဝိုင်းကဆိုရင်းနေကြပါတယ
်ချိခိုင်မျိုးကအဲ့အမ်းကလည်းဟိုလူမျိုးစုရခိုင်မျိုးလေးပါတီကြီးရှိတယ်ဟိုတန်ရသားပါတီတို့ဟိုလူကျွန်တော်တို့မျိုးလေးစုပါတီတွေအဲ့အမ်းကအဲ့ဒီဘုရားမတော်မှာအရှိစိတ်တာမြရတယ်ဒီကြောင့်လည်းလေးဆန်းနေတယ်ဟိုအရေးအတွက်ဒီတော့အဖေနဲ့အရေးအတွက်ချစ်ခင်မှုရှိတယ်လို့ပြောနေတယ်။အဲဒါဘာလို့လဲဒီကဘုတ်ကော်မရှင်နဲ့ပြည်သူ့ဘုတ်မှာလေရေပုတ်ကော်မရှင်အေးဒီဟိုလုံဆောင်နေဘူးကတော့ဘယ်လိုပြတ်တော့မလဲဆိုရင်လူဟိုကြီးကြီးကျကျဟိုဘာအဖေမမသေးတဲ့ပေါ်ဆောင်မျိုးအဖေမသေးနိုင်တဲ့အရှင်မျိုးလေးရှိလို့မြင်ပါတယ်
ရွေးကောက်ပွဲလုပ်ငန်းစဉ်မှာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတဲ့ကော်မရှင်ဟာရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့နိုင်ငံရေးပါတီတွေနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးတာမရှိဘူးဆိုပြီးနိုင်ငံရေးပါတီတချို့ကဝေဖန်နေကြသလိုသတင်းရဲ့ဆက်လက်ထုတ်ပြန်မှုတွေမှာလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးစွပ်စွဲနေတာလည်းရှိပါတယ်။အခုလိုမဲဆန္ဒနယ်မြေတချို့အပြောင်းလဲလုပ်ခဲ့တာအပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မေးခွန်းတွေဖတ်ပေါ်နေတဲ့အပေါ်ကော်မရှင်ကိုမေးမြန်းဖို့အကြိမ်ကြိမ်စူးစမ်းခဲ့ပေမဲ့တုံ့ပြန်ဖြေကြားခြင်းရှိခဲ့ပါဘူး။ကျွန်မမိသားစုကရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။